ကံကြီး31အငယ်1မှ8တဖန်မောရှိသည်တွား၍ဣဒေလမျိုးသားအပေါင်းတို့အားဟောပြောသည်ကားငါသည်ယနေ့အသက်120ဆေပြီတင်တို့ရှေ့မှထွက်ဝင်ခြင်းကနောက်တဖန်မတတ်နိုင်ဒါရုရဖျားကလည်းတင်သည်ယော်ဒန်မြစ်ကိုမကူးရဟုမိန့်တော်မူပြီတင်တို့၏ဘုရားသခင်ဒါရုရဖျားသည်တင်တို့ရှေ့မှကူး၍ထိုပြည်သားအမျိုးမျိုးတို့ကိုဖျက်ဆီးတော်မူသည်ဖြင့်သူတို့နေရာကိုတင်တို့ဝင်စားရကြလိမ့်မည်။ဒါဝရဖျားအမိန်တော်အတိုင်းယောရှုသည်လည်းတင်တို့ရှေ့မှကူးရလိမ့်မည်။ဒါဝရဖျားသည်လည်းအာမောရိရှင်ပြင်ရှိဟုန်နှင့်ဩဂါတို့၌၎င်းဖျက်ဆီးတော်မူသောသူတို့ပြည်၌၎င်းပြုတ်တကဲ့သို့ထိုပြည်သားအမျိုးမျိုးတို့၌ပြုတ်တော်မူလိမ့်မည်။ဒါဝရဖျားသည်သူတို့ကိုတင်တို့၌အပ်တော်မူသည်ဖြင့်ငါမှားထားသမျှသောပြည်ညတ်တို့အတိုင်းသူတို့၌ပြုရကြလိမ့်မည်အာယူ၍ရဲရင်ချင်းရှိကြလောမစိုးရင်ကြနှင့်သူတို့ကိုမကြောက်ကြနှင့်ဒါရုရဖျားသည်တင်တို့ဖျားသခင်ဖြစ်၍တင်တို့နှင့်အတူကိုယ်တိုင်ကြွတော်မူမည်တင်တို့ကိုစွန့်တော်မူမူပြစ်ထားတော်မူမူဟုဟောပြော၏တဖန်ယောရှုကိုခေါ်၍တင်သည်အာယူ၍ရဲရင်ချင်းရှိလောအကြောင်းမူကားဒါရုရဖျားသည်ဤလူတို့အားပေးခြင်းကဘူပီတို့အားချိန်ဆတော်မူသောပြည်တို့တင်ဒီသူတို့နဲ့အတူတွား၍အမွေခံစေရမည်တင့်ရှိမှသာရဖျားသည်ကိုယ်တိုင်ကြွ၍တင်နှင့်ရှိတော်မူလိမ့်မည်တင့်ကိုစွန့်တော်မမူပြစ်ထားတော်မမူမစိုးရင်နှင့်စိတ်မပြတ်နှင့်ဟုဣဒေလအမျိုးသားအပေါင်းတို့ရှိမှပြောဆို၏အငယ်9မှ13ဤပညာတရားကိုမောရှိသည်ရေးထား၍သာရဖျား၏ဗရိညင်တစ်တာတော်ကိုထံသောလေဝိသားယေပရဟိမြာဣဒေလအမျိုးအသက်ကြီးသူအပေါင်းတို့၌အပ်၍ပါထားသည်ကခုနှစ်နှစ်ဆိပ်၍ကြုံများကိုလွှတ်ချင်းကချိမ့်ချက်သောနှင့်တကင်းဒီပွဲခံခြင်းရောက်မှတင်တို့၏ဘုရားသခင်ဒါရုဘုရားရွေးကောက်တော်မူလက်တန်းသောအရက်တွင်ဣဒေလအမျိုးသားအပေါင်းတို့သည်ရှေ့တော်၌ကိုကိုပြခြင်းကလာကြသောအခါဤပညာတရားကိုထိုပရိသတ်အပေါင်းတို့ရှေ့မှဖတ်ယူရမည်ယောက်ျားမိမသူငယ်များတဲခုသောတပန်းမျိုးသားများတို့သည်ကြား၍နားလေသဖြင့်သင်တို့၏ဘုရားသခင်ဒါရုရဘုရားကိုကြောက်ရွံ့၍ဤပညာတရားစကားအလုံးစုံတို့ကိုစောင့်ရှောက်စေခြင်းကပရိသတ်တို့ကိုစုဝေးစေကြလောထို့သောပြုလျှင်နားမလည်သေးသောသူငယ်တို့သည်ကြားသဖြင့်သင်တို့သည်ယော်ဒန်မြစ်ကိုကူး၍ဝင်စားလက်တန်သောပြည်၌နေသည့်ကာလပတ်လုံးသင်တို့ဘုရားသခင်ဒါရုရဘုရားကိုကြောက်ရွံ့စေခြင်းကသင်ကြလိမ့်မည်ဟုမှားထားသည်။အငယ်14မှ23ဒါရုရဘုရားကလည်းသင်သည်တရားသောအချိန်ဤပြီးယောရှုကိုခေါ်၍ပရိသတ်စည်းဝေးရာတဲတော်သို့ချဉ်းကပ်လောသူကိုငါမှားထားမည်ဟုမောရှေအားမိန့်တော်မူသည့်တိုင်မောရှေနှင့်ယောရှုသည်တွား၍ပရိသတ်စည်းဝေးရာတဲတော်သို့ချဉ်းကပ်ကြ၏။ဒါရုရဘုရားသည်တဲတော်တွင်မိုးတိမ်တိုင်၌ထင်ရှားတော်မူ၍မိုးတိမ်တိုင်သည်တဲတော်တကားကအပေါ်မှတည်နေ၏တဖန်မောရှေအားသာရဖျားကတင်သည်ဘိုးဘီတို့နှင့်အိပ်ပျော်သောအခါဤလူမျိုးသည်ထ၍ယခုတွားသောပြည်၌နေသောတပန်းမျိုးသားကိုးကွယ်သောဖျားတို့နှင့်မှားရင်း၍ငါကိုစွန့်လျက်ငါဖွက်ထားသောဗြိဉ္ဇဉ်တရားကိုဖျက်လိမ့်မည်ထိုအခါငါသည်အမျက်တော်ထွက်၍သူတို့ကိုစွန့်မည်သူတို့မှငါမျက်နှာကိုလွှဲသည်ဖြင့်သူတို့သည်ပျက်စီး၍ဘေးဒဏ်ရမန်အပေါင်းတို့နှင့်တွေ့ကြုံကြလိမ့်မည်ထိုအခါသူတို့ကငါတို့ဘုရားသခင်သည်ငါတို့တွင်ရှိတော်မမူသောကြောင့်ဤဘေးဒဏ်တို့သည်ငါတို့အပေါ်မှရောက်တည်မဟုတ်လောဟုဆိုကြလိမ့်မည်သူတို့သည်အခြားတစ်ပါးသောဘုရားတို့နောက်သို့လွှဲသွား၍ပြုသောဒုစရိုက်အပေါင်းတို့ကြောင့်ထိုအခါငါသည်ကိုမျက်နှာကိုဧကမှန်လွှဲမည်ယခုမှဓမ္မတည်ခြင်းကိုရေးထားကြလောထိုတည်ခြင်းကိုဣဒေလမျိုးတစ်ဖက်၌ငါအဖို့တက်တည်ဖြစ်စေခြင်းကသူတို့သည်နှုတ်ကြက်ရအောင်တင်စီကြလောအကြောင်းမူကားသူတို့၏ဘိုးဘီတို့အားငါချိန်ဆို၍နို့နှင့်ပြားရည်စည်းသောပြည်တို့သူတို့ကိုငါဆောင်သွင်းသည်ဖြင့်သူတို့သည်ဝါစွာစားရ၍စူဖြိုးသောအခါအခြားတစ်ပါးသောဖျားတို့ထံသို့လွှဲသွား၍ဝတ်ပြုကြလိမ့်မည်ငါကိုပုန်ကန်၍ငါပရိညာတရားကိုဖျက်ကြလိမ့်မည်ဘေးဒဏ်ရမန်အပေါင်းတို့နှင့်တွေ့ကြုံသောအခါထိုတည်ခြင်းသည်သူတို့တစ်ဖက်၌တက်တည်ခံလိမ့်မည်သူတို့အမျိုးနွယ်သည်နှုတ်ကြက်မမေ့ရော့ရငါချိန်ဆိုသောပြည်တို့ ငါဆောင်၍မသွင်းမီယခုပင်သူတို့ကြံစီသောအကြံစီကိုငါတိဤဟုမိန့်တော်မူ၏မောရှိသည်လည်းထိုနေ့၌ဓမ္မတိချင်းကိုရေးထား၍ဣဒရေလအမျိုးသားတို့အားတင်လေ၏တဖန်နှုံဤသားယောရှုအားဒါဝရဖျားကတင်ဒီအာယူ၍ရင်ရင်ရှိလောငါချင်းဆိုသောပြည်တို့ဤတွေလာအမျိုးသားတို့ကိုဆောင်တွင်းရမည်ငါသည်တင်နှင့်တူရှိမည်ဟုမှားထားတော်မူ၏ငွေ24မှ30မောရှိသည်ဤပညာတရားစကားတော်အလုံးစုံတို့ကိုအကုန်စင်ရေးထားပြီးမှဒါဝရဖျားဤပရိညင်တစ်တာတို့ကိုထမ်းတော်လေဝိသားတို့ကိုခေါ်၍ဤပညာတိကျမ်းစာသည်တင်တို့အမျိုးတစ်ဖက်၌တက်တည်ဖြစ်မိအကြောင်းထိုစာကိုယူ၍တင်တို့ဘုရားသခင်သာရဘုရား၏ဗရင်ရှင်တစ်တာတို့အနားမှတင်ထားကြလောတင်တို့အမျိုးသည်ပုံကန်တက်သောသဘောခိုင်မာသောသဘောရှိကြောင်းကိုငါတိငါအသက်ရှင်၍တင်တို့တွင်နေစဉ်ခါယနေ့ပင်တင်တို့သည်သာရဘုရားကိုပုံကန်ကြပြီးငါတည်သောနောက်ထိုမြတ်မကပြုကြလိမ့်မည်တင်တို့အမျိုးຫນွယ်အသက်ကြီးသူအရာရှိသူအပေါင်းတို့ကိုငါထံမှစုဝေးစေကြလောဤစကားတို့ကိုသူတို့အားဟောပြော၍သူတို့တစ်ဖက်၌ကောင်းကင်မြေကြီးကိုငါတိုင်တည်မည်အကြောင်းမူကားငါတည်သောနောက်သင်တို့သည်လုံလုံဖောက်ပြန်၍ငါမှားထားသောလမ်းမှလွှဲသွားကြလိမ့်မည်ကိုငါသိ၏နောင်ကာလတွင်သာရဖျားရှေ့တော်၌ဒူးဆဲကိုပြု၍ကိုလက်နှင့်လှုပ်ဆောင်သောအားဖြင့်အမျက်တော်ကိုနှိုးဆော်သောကြောင့်သင်တို့သည်ဘေးဥပါနှင့်တွေ့ကြုံကြလိမ့်မည်ဟုတတိပေးလေ၏မောရှိသည်ဣတရေလပရိသတ်အပေါင်းတို့အားအကုန်စင်မွဲ့ဆိုသောတည်ခြင်းစကားဟုမူကား